တော်ရရှိမြတ်ခင်ဗျာထိုင်းနိုင်ငံမှာမကြခင်ကပြီးဆုံးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့လို့ဝန်ကြီးချုပ်အဖြစ်ဆက်လက်ပြီးတော့တာဝန်ယူမဲ့စစ်တပ်အကြီးအကဲဟောင်းပရာယုတ်ချန်ဟိုချဟာရွေးကောက်ပွဲအပြီးမှာအရင်ဆုံးကလို့စကားမရှင်ဟန်မပြေနိုင်ပဲငြင်းချက်သားကောင်းနေတယ်လို့ AP သတင်းကဖော်ပြပါတယ်ထိုင်းနိုင်ငံမှာ2014ခုနှစ်စစ်တပ်က73ကြိမ်မြောက်အာဏာသိမ်းခဲ့ပြီးတဲ့နောက်ငြင်းချက်ရေးနဲ့ငြိမ်ဝတ်ပြည်ပြားရေးအမျိုးသားကောင်စီကိုဖွဲ့စည်းခဲ့ပြီးဗိုလ်ချုပ်ကြီးပရာယုတ်ကစစ်ဆိုးရဝန်ကြီးချုပ်ဖြစ်လာခဲ့တာပါပြည်သူလက်အာဏာပြန်အပ်မယ်လို့ပရာရှုတ်ကဂရီပြုတ်ခဲ့ပေမဲ့ရွေးကောက်ပွဲကိုအချင်းချင်းရက်ရှူဆိုင်ခဲ့ပါလေအခြေခံဥပဒေအသစ်တရက်ကိုရေးဆွဲခဲ့ရမှာလဲလွှတ်တော်အတွင်းပါတီတစ်ခုတည်းကအမတ်နေရအများစုမရနိုင်အောင်တားဆီးထားပါလေဒါကြောင့်အာဏာသိမ်းပြီး9နှစ်အကြာမှပထမဦးဆုံးအချင်းကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအလဲအလတ်နဲ့ပါတီငယ်တွေစုစည်းညွန်ပေါင်းအစိုးရဖွဲ့ပြီးပရာရှုတ်ဝန်ကြီးချုပ်ဖြစ်လာခဲ့တာမို့အံ့ဩစရာတော့မရှိဘူးလို့ AP သတင်းကဆိုပါတယ်ဒါအပြင်အခြေခံဥပဒေအသစ်ပါအချက်တချို့အရာစစ်တပ်ရဲ့အခန့်ကဏ္ဍကိုမြင့်တင်ထားရမှာအထူးသဖြင့်နိုင်ငံရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့ပတ်သက်လာရင်စစ်တပ်ကိုအထူးလှုပ်ပိုင်ခွင့်တွေနှိမ့်အပ်ထားပါတယ်။ဒါ့အပြင်စစ်တပ်နဲ့ရဲတပ်ဖွဲ့အကြီးအကဲတွေဟာအလို့လျောက်အစိုးရအဖွဲ့ဝင်တွေဖြစ်ကြပါတယ်။ထိုင်းနိုင်ငံရွေးကောက်ပွဲနိုင်ငံကြီးအခြေအနေတွေနဲ့ပတ်သက်လို့မြမအကြီးလေ့လာသူဒေါက်တာတင့်ဆွေကအခုလိုသုံးသပ်ပါတယ်
။ထိုင်းစစ်တပ်ရောဗမာစစ်တပ်ရောအဲ့အချက်မှာသွားတူတယ်ခင်ဗျာ။သူတို့ဖြစ်စေကျင်တာကိုလမ်းကြောင်းနဲ့ဖွဲ့စည်းပုံကိုမရရအောင်ရေးတယ်ရည်တဲ့အတွက်လည်းပဲထိုင်းမှာတလူဖြစ်လာတယ်ပမာပြည်မှာလည်းဒီချင်နေတာဖြစ်လာတယ်ဆိုတော့ဖွဲ့စည်းအုပ်ချုပ်ပုံခြေကဥပဒေရေးဆွဲခြင်းဟာတိုင်းပြည်တစ်ခုအတွက်အလုံးအလုံးကိုအရေးကြီးပါတယ်အဲဒါကိုမဖြစ်ဖြစ်အောင်အုပ်စုတစုစုကဘယ်အုပ်စုပဲဖြစ်ဖြစ်ပါနော်သူအလိုကြရေးတဲ့ဖွဲ့စည်းပုံဆိုတာတကယ်တော့တိုင်းပြည်အတွက်ကောင်းတယ်မှန်တယ်လို့မဟုတ်ဘဲနဲ့ပြီးတော့ရေးရှည်လဲခံမဲ့ဖွဲ့စည်းပုံမျိုးမဟုတ်ဘူးအဲ့တော့ထိုင်းကလည်းအဲ့ဒီအဆင့်မှာကျွန်တော်တို့နိုင်ငံလည်းအဲ့ဒီအဆင့်မှာရှိပြီးတော့ဟိုအရှိတောင်အာရှတဲ့မှာကျွန်တော်တို့ဒီမိုကရေစီစတန်နဲ့ပြောရင်ခက်ညက်နိုင်ငံတစ်ခုပဲလို့ကျွန်တော်ကမြင်တယ်ခင
်ဗျ။ဒါပေမဲ့ပရာရှုတ်အနေနဲ့လုတ်ပိုင်ခွင့်ညများပြတဲ့စစ်စိုးရခေါင်းဆောင်အဖြစ်ကနေအခုလာမဲ့အစိုးရတဲ့မှာလုတ်ပိုင်ခွင့်အကန့်အသတ်ရှိနေတဲ့ဝန်ကြီးချုပ်အဖြစ်အစဉ်ချောချောဆောင်ရွက်နိုင်မှာမလား။အတိုက်ခံတွေနဲ့ရင်ဆိုင်နိုင်မှာမလားဆိုတဲ့တန်တရာတွေလည်းရှိနေကြပါတယ်တဲ့။အရင်ကတော့အထက်လွှတ်တော်အောက်လွှတ်တော်ဆိုတာတွေဟာသူရဲ့ဆုံးဖြတ်ချက်တွေကိုအတီးပြုတ်ပေးရတဲ့ရန်ရဲတွေသာဖြစ်ခဲ့တာမို့ပါစေစိုးရခေါင်းဆောင်ဖြစ်ခဲ့စဉ်ကအတိုက်ခံတွေအင်တာနက်ပေါ်ကဝေဖန်သူတွေအပေါ်ပုံမှန်44ကိုလက်သုံးပြုပြီးကြီးလေးတဲ့ပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်အခုတော့ပရာယုတ်ဟာထိုင်းနိုင်ငံမှာရွေးကောက်ခံမဟုတ်တဲ့စစ်တပ်အစိုးရဝန်ကြီးချုပ်အဆက်ဆက်လိုပဲအစိုးရတွင်အငြင်းအခုံတွေလွှတ်တော်တွင်စကစစ်ထိုးဘွက်တွေကိုရှောင်ရှားပြီးစစ်တပ်ကြောထောင်နှောက်ခံပြုလွှတ်တော်အမတ်တွေရဲ့အကာအကွယ်နောက်မှာပဲနေဘွယ်ရှိတယ်လို့လေ့လာသူတွေကဆိုပါတယ်ထိုင်းနိုင်ငံဘာကောက်မြို့ကျူလာလောင်ကုန်းတက္ကသိုလ်နိုင်ငံရေးသိပ်မှာဗမာခတ်တူကတော့ပရာရှုတ်ခေါင်းဆောင်ဖြစ်လာရင်အလုံးဟာအ ਨੇ ဆုံးတော့ခေါင်းအတော်ကြိုက်ကြရမှာပါဒါပေမဲ့နောက်ပိုင်းမှာပြီးခဲ့တဲ့9နှစ်အတွင်းပရာရှုတ်အနေနဲ့သူမကြုံခဲ့ရဘူးတဲ့ပြဿနာတွေစိန်ခေါ်ချက်စမ်းသပ်ချက်တွေနဲ့တည့်တည့်ကြီးရင်ဆိုင်ရပါတော့မယ်လို့ပြောဆိုလိုက်တဲ့အကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ